မကြသေးခင်လတွေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကိုလုံခြုံရေးအကြောင်းပြချက်နဲ့တွာလာခွင့်ရဆိုင်ခဲ့ရကနေအခုခါမှာတော့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းရှိဒေသတွေစီကိုဒီဇင်ဘာလ18ရက်စနေနေ့ကစလို့စားနပ်ရိက္ခာအထောက်ပံ့တွေပေးပို့သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ရေးကော်မတီကကြေညာလိုက်ပါတယ် WFP ဘက်ကအကူအညီသွားပေးမယ်ဆိုတဲ့ရွာတွေအပြင်တခြားမွတ်စလင်ကျေးရွာတွေနဲ့ရခိုင်ကျေးရွာတွေအတွက်လည်းစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်သွားရောက်ကူညီပေးနေသူတွေကဆိုပါတယ်အသေးစိတ်ဆက်သွယ်မြင်မြန်ထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်လာမယ့်2016ခုနှစ်ဒီဇင်ဘာလ18ရက်နေ့ကနေစလို့ဒီဇင်ဘာလ24ရက်နေ့အထိကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာ WFP အစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဒေသတွေကိုစံစီပဲအပါအဝင်လိုအပ်တဲ့စားနပ်ရိက္ခာအထောက်ပံ့တွေပေးပို့သွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်အခုလို WFP ဘက်ကလူသားချင်းစာနာမှုအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးသွားမယ့်အပေါ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်သာသနာရေးရာကောင်စီဌာနချုပ်အဖွဲ့ဝင်ဦးဝင်းထွန်းစိုးကကြိုဆိုလိုက်တယ်လို့ရခိုင်ပြည်နယ်အတွင်းတခြားမြို့နယ်တွေမှာရှိတဲ့ကျေးရွာတွေအတွက်လည်းစားနပ်ရိက္ခာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ
်နိုင်ငံတကာကရော NGO တွေကအိမ်ဥမာအဓိကအဖြစ်ပြောရတာ WFP ပေါ့နော် WFP ကအဲ့လိုမီးလောင်တဲ့ရွာတွေကိုပဲဆင်းရင်းသွင်းနေကြမီးမလောင်တဲ့ရွာတွေရှိတယ်ဥမာအဖြစ်ကြောက်တော်မှာဆိုလဲတခြားရွာတွေရှိတယ်ညောင်ဦးမှာဆိုလဲ73ရွာရှိတာကိုမြောက်ဦးမှာမိလောင်နဲ့900ဆိုကျန်တဲ့900လောက်ကမိမလောင်ပေးမဲ့လေမိလောင်တဲ့အတိုင်းပဲဘာမှမထိုးသူတို့မှာအိမ်ရှိတာပဲရှိတယ်ကျန်တာဒီဈေးဝယ်တာတို့သူတို့ရဲ့အလုပ်ကိုင်းတွေပါလေလုံးလုံးမရတဲ့ပုံမှာသူတို့လည်း IDB နဲ့စိတ်မထူးတဲ့ကျွန်တော်တို့ကအဲ့ဒီရွာတွေကိုတော့ဟိုကျွန်တော်တို့ဘက်ကနေတက်နိုင်ကြလို့ပေါ့နော်ဟိုဆန်တို့စီတို့အဲ့လိုမျိုးလေးတွေလုပ်ပြရတဲ့သဘောတွေတော့ရှိတယ်ဗျာ
ဒုက္ခသည်အများပြားရှိနေတဲ့ရခိုင်ပြည်နယ်ထဲမှာငကူကရှိပြီးသားမွတ်စလင်နဲ့ရခိုင်ဒုက္ခသည်တွေအပြင်မကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နီးစပ်ရာဘေးလွတ်ရာတိမ်းချောင်နေရစေဒေသခံပြည်သူတွေအတွက်လည်းစားနပ်ရိက္ခာအခက်အခဲတွေရှိနေပေမဲ့အကူအညီတွေမရဘူးလို့ရခိုင်ပြည်နယ်တွင်းကရခိုင်ကျေးရွာတွေအထိလိုက်ပြီးတော့ကူညီထောက်ပံ့ပေးနေတဲ့လူမှုဖွဲ့စည်းတွေကတခုဖြစ်တဲ့ဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာကိုစောစောထွန်းကလည်းအခုလိုပြောပါတယ်
အခုအဲ့ဒီရွာတွေကိုထောက်ပံ့မယ်ဆိုတာကဘလို့ပေါ်တော့ဘလို့ခက်တဲ့ဆက်ပဲလာပြီးတော့ဥမာဒီပါစင်ထောက်ပံ့မှလာဒါမှမဟုတ်ရှိနေပေအဲ့ဒီကျေးရွာကလည်းကိုယ်ထောက်ပံ့မှလာဒါလည်းဘောမစိတ်ကိုပေါ်တော့ကျွန်တော်တို့ရခိုင်ဒုက္ခသည်တွေကအဲ့ဒီမှာတပီမဲမဲဆက်ပြီးခက်ခဲပြီးတော့ဒီထောက်ပံ့လူတွေလည်းကြည့်ခိုင်းရတယ်ဖြစ်ပြီးပေါ်တော့ဒါပေမဲ့အစီအစဉ်ကဒီ NGO တွေဆိုတော့ဒီ WFP တို့ကငါတို့သူတို့ကူညီထောက်ပံ့ပေးနေတယ်ဒီရွာတွေကိုထောက်ပံ့ကူညီဖို့အတွက်သူတို့ကကြည်ရတယ်လို့ပြောတယ်သူကနားလည်ပါတယ
်အစ္စလမ်သာသနာရေးရာကောင်စီကဥဝင်းထွန်းဆိုကလည်းမွတ်စလင်ကျေးရွာနေဒေသခံတွေအတွက်လုံခြုံရေးတင်းကျပ်လို့သွားလာရေးအခက်အခဲဖြစ်တယ်လို့စားနပ်ရိက္ခာအခက်အခဲတွေလည်းကြုံနေရတဲ့အနေအထားမှာအခုလို WFP လို့ကုလနိုင်ငံတကာအဖွဲ့အစည်းအပြင်ပြည်ရင်းပြည်ပအလှူရှင်တွေဘက်ကလည်းအလှူပစ္စည်းတွေလွတ်လွတ်လပ်လပ်ပေးပို့နိုင်မှုစူးစမ်းနေကြရတဲ့အခြေအနေအခုလို့ရှင်းပြပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာကဥမာဖြစ်မောင်းတော်တို့ဘူးကြီးတော်တို့ဆိုရင်တော့အခုမှဒီနောက်ပိုင်း2016ထဲမှာသူတို့စီမှာမီးရှို့ကားတာလည်းရှိတယ်လေရွာတွေကမတော်ရည်လာရင်နေထိုင်ရင်မောင်းတော်မှာဆိုရင်တော့ majority ကဒီမဆင်အများစုဖြစ်နေတော့သူဆိုင်ငန်းတွေပဲတော့ဖွင့်လို့ပြုလို့တော့ရတယ်ဒါပေမဲ့ဟိုအရင်လိုလွတ်လွတ်လပ်သွားလို့လာလို့မရတဲ့အပါအဝင်နောက်တစ်ခါဟိုအလုပ်လုပ်လို့မရတဲ့ပုံမှာသူတို့မှလည်းစာဝန်နေရေးအဆင်ပြေတာရှိတယ်ဥပမာပြစ်စစ်တွေတို့ကြောက်တော်တို့မြောက်ဦးမင်းပြမြေပုံပေါ့နော်မြေပုံကတော့အဆိုးဆုံးပေါ့မြေပုံကတော့တောင်ပေါ်ရောက်သွားတယ်ဒါပေမဲ့သူတို့ကတော့ IDP ဖြစ်တတ်မှတ်တယ်အဲ WFP ကသူတို့တော့စာရင်းချပေးရတယ်ဒါပေမဲ့သူတို့ပေးတာဥပမာဆန်ပေးရစီပေးတယ်အဲ့လိုပြီးတော့ဒါပေမဲ့သူတို့မှဆန်နဲ့စီနဲ့တင်မရဘူးလေဟိုတောင်ပေါ်ရောက်သွားတယ်ဘာမှမရှိတဲ့နေရာဖြစ်တဲ့နောက်ဆုံးကျွန်တော်ဒီကနေဥပမာကစွန်ရွက်ကျိုးပြင်လေးတွေဆိုချင်မောင်ရွက်ကျိုးပြင်လေးတွေဆိုအဲ့လိုမျိုးတွေပေးပြီးတော့မှပြန်ဆိုင်ပြီးစားရတဲ့သဘောတွေတော့ရှိတယ
်အော်တိုဘာလအတွင်းရဲကင်းစခန်းတွေနဲ့နေသားဆောင်စခန်းတွေကိုလူဝင်အားနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေလို့စစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ခံထားရတဲ့ကြေးရွာတွေကပြည်သူတွေအနေနဲ့အခုချိန်မှာတော့ဒေသရင်းစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလုံခြုံရေးတာဝန်ယူထားပေမဲ့ရေချေလုံခြုံရေးဘလောက်အာမခံချက်ပေးနိုင်မလဲဆိုတဲ့အပေါ်စိုးရိမ်နေစေအနေအထားဖြစ်တယ်လို့ဝင်းလက်ဖောင်ဒေးရှင်းကကိုစောစောထွန်းကဆက်ပြောပါတယ
်အဲစိုးရိမ်မှုတော့သူတို့မှရှိရတော့မှာပဲဒါပေမဲ့လောလောဆယ်မှာတော့တို့တို့ပြာအင်းချန်တီနယ်တဖို့တော့ရှိတယ်ပေါ့အဲဒါမဲ့လကူနေသပြောင်းပြီးလို့ပြောဖို့ကတော့ခက်ပါတယ်ခင်ဗျာ
။လာမယ့်ဒီဇင်ဘာလ18ရက်နေ့ကနေစလို့တဲချောင်းဒါပိုင်းဘောတူပါပေါတော်အုံတော်ကြီးစေးသမကြီးတက်ကဲပြင်းတိမ့်ဖုံးတန်ဆက်ယုံစုစားတဲ့ကျေးရွာတွေကို WFP ရဲ့အစီအစဉ်နဲ့တွားရောက်ထောက်ပံ့ပေးပို့သွားမှာဖြစ်တယ်ဆိုတာကိုကျေးရွာတွေစီကိုထောက်ပံ့ပေးမဲ့စံစီပဲရိက္ခာတွေရောက်မဲ့ရက်စွဲနေရကိုပါနိုင်ငံတော်သမ္မတရုံးကပူရဲထုတ်ပြန်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့ နဲ့ ဒေသရင်း အခြေအနေမှ သိရှိနိုင်မှု ကုလသမဂ္ဂ အပါအဝင် နိုင်ငံတကာ အဖွဲ့တွေကို သွားခွင့် ပေးဖို့ ကုလနဲ့ နိုင်ငံတကာက အစိုးရကို တိုက်တွန်းနေချိန်မှာပဲ အခုလိုမျိုး WFP ရဲ့ အစီအစဉ်နဲ့ သွားရောက်ထောက်ပံ့ပေးမယ်ဆိုတဲ့ အစီအစဉ်ကို အစိုးရက ကြေညာလိုက်တာလည်းဖြစ်ပါတယ်ရှင်